ဘန်လီနဲ့ဒီလုပ်ငန်းရှင်တွေကြားကချင်းဝေကိစ္စနဲ့ပတ်သက်ပြီးဘိုဘန်ရဲ့ထုတ်ပြန်ချက်ပြီးမှတော့ဘန်အပ်ငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူတွေများလာတာကြောင့်ပြည်တွင်းရွှေစည်းလက်တီးတက်လာနေပါတယ်။ဒါပေမဲ့ရန်ကုန်နဲ့မန္တလေးဈေးကအချိန်ဒီမှာတော့ကွာခြားမှုတွေရှိနေပါတယ်။ဒီကြောင့်ပြည်သူတွေတော့ပြည်ဝေသတင်းတော့မတ်စုစုကအမိန့်ပေးပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေစည်းနှုန်းစတင်တင်မြင့်တက်လာပါတယ်။ပြည်တွင်းကရွှေစည်းမြင့်တက်လာတာကကမ္ဘာရွှေစည်းတက်တာကြောင့်ဖြစ်သလိုဗန်နဲ့လုပ်ငန်းရှင်တွေကြားကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဗန်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်။ရွှေစည်းတွေဒီရပိုင်းအတွင်းမှာစက်တိုင်မြင့်တက်လာတာနဲ့ပတ်သက်ပြီးပြည်ထရေးကလည်းဈေးကွက်လေးလာတာမျိုးတွေရှိတယ်လို့သူကအခုလိုပြောပါတယ်။
တော့ကြောင့်ပဲအဲ့မှာကြီးကြပ်ရေးလည်းရှိပါတယ်။ပြည်ထရေးရပုံကူတွေရောအကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိနေတာပဲ။အပြင်မှာအထင်းလို့ကြည့်ရပါတယ်အပြင်မှာတော့တင်းလို့တင်သားတွေနဲ့ဘာမှပြောလာဘူးအပြင်ဈေးွက်ကြီးကြတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ဒီလိုခါကျတော့အပြင်မှာကျတော့ထင်းလို့မရဘူးဥပမာမျိုးလိုဟာမျိုးမော်လမြိုင်လိုဟာမျိုးမော်လာလိုဟာမျိုးသမူးလိုဟာမျိုးပေါ့အဲ့လိုနေရာတွေကျတော့ကျွန်တော်တို့ NGO ဖွဲ့စည်းရေးအနေနဲ့ကျတော့လည်းလာမဖြစ်ဘူးပေါ့ခုအတင်းလို့တင်သားတော့ထင်းလို့ရတယ်ကျွန်တော်တို့အတင်းကဝယ်သွားတယ်အပြင်ကဆိုင်တော်ကသူ့အတူအပြင်မှာထပ်ပြီးတော့ဈေးကျင်ရောင်းနေအဲ့ဒါတွေလည်းပါတယ်ပေါ့အဲ့ဒါကြီးကျတော့သတားလို့မရဘူး
ဘူဆာဗန်လမ်းကြောင်းကပုံစံဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်ရွှေရွှေစည်းတက်လာတယ်လို့ရွှေလုံငန်းရှင်တွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေစည်းကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အော်တိုမတီရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။ဒီရွှေစည်းတဲ့ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီ။ဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတဲ့ပြည်စည်းကိုပြောတာ
ပြည်ရင်းကရွှေစည်းကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့ရွှေရောင်းလို့ရတဲ့ဝယ်လို့ရမမျှတာကလည်းရွှေစည်းတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်ဝယ်ကြဖို့အောင်မာရီရွှေဆောင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။လူတွေကအခုအကြောက်လန့်ပြီးတော့မှရောင်းမှလို့အခုအဲ့ဗန်ပတ်သက်နေသူကဝယ်တယ်ဆိုတော့အလားဒီဝယ်တဲ့လူဓမ္မများလို့ရှင် supply မှမရှိလို့ရှင်ဈေးကအလိုလိုတက်မှာပဲလေ။အဲ့ရွှေကိုတကယ်မလိုအပ်ဘဲနဲ့ရွှေဝယ်နေတဲ့လူတွေများနေလို့ရှိရင်မတက်နဲ့မနဲ့လည်းဈေးတက်နေမှာပဲလေအဲ့ရွှေမလိုလို့ရှိရင်မဝယ်တော့ပါနဲ့ဒါပဲပြောချင်တယ
်ဒီနေ့စက်တင်ဘာ5ရက်နေ့မှာပြည်တွင်းရွှေစည်း73သိန်းကျော်အထိမြင့်တက်လာနေပြီးကမ္ဘာရွှေစည်း $1,548 အထိမြင့်တက်လာပါတယ်ပြည်တွင်းကရွှေစည်းနှုန်းကိုကမ္ဘာရွှေစည်းနဲ့ပြည်တွင်းဒေါ်လာပေါက်ဈေးကိုမြောက် 1.85 နဲ့စပြီးအကြမ်းင်းဆန်နှုန်းဈေးတစ်ခုကိုသတ်မှတ်တာပါအဲ့ဒီအပေါ်ဝယ်လို့အများလာရင်ဈေးကလည်းပိုတိုးတက်သွားတယ်လို့ပြည်တွင်းရွှေစည်းတွေချက်မှုကိုသိရပါတယ်